ကမနာဒေါ်နယ်ထရမ့်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့တို့ပြီးခဲ့တဲ့တင်ပတ်တွင်တစ်ဆောင်ကြစဉ်အကြမ်းဖက်မှုနဲ့နိုင်ငံတကာလေကြောင်းသွားလာမှုဆိုင်ရာကိစ္စရပ်တွေနဲ့ဆိုင်တဲ့ထိတန်းလျော့ဝက်သတင်းအချက်အလက်တွေကိုပြောကြားခဲ့တဲ့ဆိုတဲ့ကိစ္စဟာလုံးဝတင့်လျော်မန်ကန်နဲ့လောက်ရဖြစ်ပြီးအမေရိကန်ထောက်လှမ်းရေးလုပ်ငန်းတွေကိုထိခိုက်ခြင်းမရှိဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်
What we don't do is discuss what is and what wasn't classified. What I will tell you is in the context of that discussion, what the president discussed with the foreign minister was wholly appropriate to that conversation.
ကျွန်တော်တို့အနေနဲ့ဘယ်ကိစ္စကထိတန်းလျှို့ဝှက်ချက်ဖြစ်တယ်မဖြစ်ဘူးဆိုတဲ့ကိစ္စကိုမဆွေးနွေးပါဘူး။ဒါပေမဲ့ကျွန်တော်ခင်ဗျားတို့ကိုပြောနိုင်တာကတော့သမ္မတဒိုနယ်ထရမ့်နဲ့ရုရှားနိုင်ငံသားဝန်ကြီးတို့တွေ့ဆုံဆွေးနွေးကြစဉ်ပြောကြားခဲ့တဲ့အကြောင်းအရာတွေဟာပုံမှန်လှုပ်ရှားလှုပ်ဆင်ထက်မပိုဘူးဆိုတာနဲ့ဒါဟာလေသမ္မတအနေနဲ့အခြားဘယ်နိုင်ငံကခေါင်းဆောင်နဲ့ပဲဖြစ်ဖြစ်တွေ့ဆုံတဲ့အခါပြောကြားလေးရှိတဲ့ကိစ္စရပ်တွေပဲဖြစ်ပါလေ
ရုရှားနိုင်ငံသားရဲ့ဝန်ကြီးအပြင်အမေရိကန်ပြည်ထောင်စုဆိုင်ရာရုရှားသမ္မတကြီးဆာဂေးကစ်စီလီယက်တို့ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတအင်ဗျူဒေါ်မှာတွေ့ဆုံကြစဉ် laptop ကွန်ပျူတာတွေထဲမှာဘုံးထည့်ပြီးလေရင်တွေပေါ် IS Islamic စစ်သွေးကြောအဖွဲ့ကလေးဝက်ခုတ်တယ်ဖို့ကြံစီနေတဲ့ကိစ္စစံစီနေတဲ့ဆိုတဲ့ကိစ္စကိုသမ္မတထရန့်ကပြောပြခဲ့တယ်ဆိုပြီး The Washington Post သတင်းစာမှာရေးသားထားတဲ့ကိစ္စဟာမမှန်ကန်ကြောင်း McMaster ကညင်းဆိုပါတယ်သမ္မတထရန့်နဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့ရုရှားသမ္မတကြီးကစ်စလီယက်တို့၃ဦးဟာအင်ဗျူရောအိုဗယ်ယုံကနဲ့မှာမေလ၁၀ရက်နေ့ကတကပိတ်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီတော့တွင်ယာရုကဖယ်ရှားခံလိုက်ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ရုရှားနိုင်ငံသားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုရပ်တန့်ပေးဖို့မကြသေးခင်ကယာရုကနေဖယ်ရှားခံလိုက်ရတဲ့ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုသမ္မတ Trump ကတောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။သမ္မတအနေနဲ့အဲ့ဒီလိုတောင်းဆိုခဲ့တဲ့ကိစ္စဟာမမှန်ကန်ကြောင်းသမ္မတအင်ဂျီရောကအဲ့ဒီသတင်းထွက်လာပြီးမကြခင်မှာပဲညှင်းဆိုခဲ့ပါတယ်။